နိုင်ငံတကာနဲ့ပြည်ရင်းက Religions for Peace နဲ့ဘာသာပေါင်းစုံကိုယ်စားလှယ်အဖွဲ့ဟာရခိုင်ပြည်နယ်မောင်းတော်ဒေသကအခြေအနေတွေကိုတွားရောက်လေ့လာခဲ့ပြီးဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေပြန်လာရေးအတွက်စီစဉ်ဆောင်ရွက်နေတဲ့အခြေအနေတွေကိုသူတို့နားလည်နိုင်တဲ့ဘာသာစကားနဲ့ထုတ်ပြန်မယ်ဆိုရင်ယုံကြည်မှုတစ်ခုတည်ဆောက်နိုင်မယ်လို့ရှုမြင်ကြောင်းခရီးစဉ်မှာလိုက်ပါသွားတဲ့ကိုယ်စားလှယ်တဦးကပြောပါတယ်။ဘာသာပေါင်းစုံကိုယ်စားလှယ်အဖွဲ့ရဲ့ခရီးစဉ်နဲ့ပတ်သက်ပြီး VOA သတင်းတောက်ကိုမိုးစောကအခုလိုတင်ပြထားပါတယ်။
ဟုတ်ကဲ့နိုင်ငံတကာနဲ့ပြည်တွင်းကဘာသာပေါင်းစုံကိုယ်စားလှယ်အဖွဲ့ဟာဒီလ26ရက်နေ့ကရခိုင်ပြည်နယ်ကိုတွားရောက်ပြီး29ရက်နေ့မှာမောင်းတော်မြို့နယ်အတွင်းကတောင်ပြိုလက်ဝဲပြန်လည်လက်ခံရေးစခန်းမြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံချစ်ကြည်ရေးတရားလှဖူးခေါင်ကြားစခန်းပန်းတော်ပြင်ကျေးရွာကိုင်းတော်မြို့တိုင်းသာကျေးရွာတွေကိုတွားရောက်လေ့လာခဲ့ရာက28ရက်နေ့မှာရန်ကုန်မြို့ကိုပြန်လည်ရောက်ရှိခဲ့တာဖြစ်ပါတယ်ဒီခီးစင်မှာမတူညီတဲ့လူမှုအဖွဲ့အစည်းအသီးသီးကိုတွဲဆောင်ခွင့်ရခဲ့ကြောင်းမောင်းတော်ဒေတာကိုတွားရောက်ခဲ့တဲ့ Religion for Peace RFP အဖွဲ့ရဲ့အထွေထွေအတွင်းရေးမှူး Father Joseph Mawin ကအခုလိုပြောပါတယ်
။ဟိုတောင်မြူကတော့တောင်မြူကတော့လက်ခံရေးစခန်းပေါ့နော်။အဲဒီကိုသွားတယ်။အဲဒီဘက်ကမတက်ဖို့ကောင်ကြာတော့ယာယီတက်ခုမစခန်းပေါ့။ပုံမှန်လက်ခံပြီးတော့၂ရက်တခြားနဲ့၂ရက်ကြာပြီးဒီမှာလပြန်လာနေရမလို့။လနေပြီးတော့သူတို့သွားခြင်းတဲ့နေရာသူတို့ပြန်ပို့ပေးပေါ့အဲ့လိုပြောကိုကြမအင်းလေးပဲစောက်ပေးမှာပြီးတော့မှကျွန်တော်တို့မိသားစုတွေနဲ့ပဲသတိတာပါဟိန္ဒူမျိုးနွယ်တွေနဲ့ပြီးတော့ဒုက္ခရောက်တဲ့ဟိန္ဒူတွေပေါ့နော်ဒီခိုင်းတဲ့ဖွဲ့တွေကြံနေတဲ့ဟာတွေဒါမွတ်စလင်ဖွဲ့တွေမိလောက်တဲ့နေရာဖွဲ့တွေနောက်ပြီးတော့မျိုးမိသားစုတွေအပတ်ခံတဲ့ဖွဲ့တွေအဲ့ဒီမိသားစုတွေနဲ့သွားစကားပြောပြီးပါခင်ဗျာ
တဖက်နိုင်ငံကိုရောက်ရှိသွားတဲ့မွတ်စလင်ဒုက္ခသည်တွေပြည်လဲလက်ခံရေးအတွက်မြန်မာနိုင်ငံဘက်ကအစင်းသစ်နှီးပါလောက်ရှိနေတာကိုတွေ့ရကြောင်းလည်းအခုလိုပြောပါတယ
်ကျွန်တော်တို့ဘက်ကတော့10နှစ်လောက်ကြာပြီဒီကတော့ဆောက်ထားတဲ့နေရာမှာလူပေါင်း6000လောက်ကလည်းရှိနေသားလို့ရတယ်။ဒီမှာလည်းသူတင်စီစီရေလောက်ကပါတယ်။သူတို့ပြင်ဆင်ထားတဲ့အတိုင်းအတာတွေအကုန်လုံးဟာပြောနိုင်တော့တယ်ပါပြင်နေထားလို့ရှိနေပါတယ်။အားပြင်းတဲ့စီစီရေတနေရာပြင်ဘတ်ပုံတွေတနေရာပြင်စီကထုတ်ပြီးတနေရာပြီးလာတဲ့အခါကျဒီရိတ်ခါတွေပါတွေ့ဖို့နော်ဝတ်စားတွေအစဥက္ကကနေရာစစောင်းနေရာစအဲ့ဒါကိုလည်းဟိုအချမ်းမှာသူတို့ဒီလိုကိုလည်းဆွေးနွေးရတဲ့ဆက်ပြလုပ်တာလည်းတွေ့ပါတယ်ခင်ဗျာ။ပစ္စည်းတွေလည်းကတော့သိရှိနေပါတယ်။ပြည်သားတွေမှသူတရက်တည်းထားမယ်။ထားပြီးတော့ဒီဘက်စကားကိုပို့မယ်။အဲ့လည်းပို့ဖို့ကားကြီးတွေလည်းသူထားရတယ်အလုံးတော့အများကြီးတွေ့ပါတယ်ခင်ဗျာ
။ပြန်လဲဝင်ရောက်လာမဲ့ဒုက္ခသည်တွေရဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးလဲသူတွေ့မြင်ခဲ့တာတွေကို Father Joseph Mawin ကအခုလိုပြောပါတယ
်။ဖမ်းနေပတ်ချက်လေတော့လုံခြုံရေးကိုသူတို့လုံအောင်ထားတာပါ။သဝန်ကြီးမှရှိတဲ့လူတွေဒီထားရလေသူတို့အနေနဲ့စိတ်ပတိဘောနော်သူတွေရဲ့စိတ်ကစိတ်ပြင်ဆင်ရဘယ်လောက်တိကျနေတာလဲဆိုတော့ကျွန်တော်မသိဘူး။သူတို့ကတော့သိရင်လည်းသိမှာပေါ့။သူတို့တွေရှိလေသူတို့တွေကလည်းတော့၆နေလေဒါလည်းကျွန်တော်နားမလဲဘူးလေ။ကျွန်တော်တို့သွားတဲ့နေရာတွေနဲ့တောက်ဝေးပါဗျာ။သူတို့တွေရှိနေပြီဆိုဘယ်လိုတွေတဲ့နေရာမျိုးတကူသိနေတာမသိဘူးလေ။အဲ့လောက်တိအသေးစိတ်ကတော့ကျွန်တော်တို့လည်းပြောနိုင်ဘူးလေ
။ဒုက္ခတွေတွေပြန်လာနိုင်ရေးအတွက်ကိုတော့အခုလိုအကြံပြုပြောကြားပါတယ
်။ဘက်ကလူတွေတော့မလာရေးဘူးဆိုတာတွေကဒီလိုင်းအကုန်လုံးကနေရာမဲ့တွေဖြစ်သွားလိမ့်မယ်။ဘာညာဆိုတဲ့အတွေးခေါ်လေးတွေကဟိုဘက်ကများနေတာဟုတ်။ဘကူအမွေလင်းလင်းတိတိကျကျအခြေအနေတွေကိုမပြောပြနိုင်ရဘူးလို့ကျွန်တော်ဘက်ကတော့ခံစားရတယ်။ဘုမာရှင်ရဲ့လူတွေကပြန်ကြည့်တယ်ဗမာစကားကိုနားမလည်ဘူးလေ။ဗမာစကားလည်းမတတ်ကြဘူးလေ။အခုလည်းကျွန်တော်တို့ဆလံဖွဲ့စည်းနဲ့တွေ့တဲ့ခါစီစီခင်ဒီဖွဲ့စည်းဖြစ်တာဖြစ်ဖြစ်မျိုးဖွဲ့စည်းဖြစ်တာဖြစ်ဖြစ်သူတို့ဗမာလူပြောသူတို့နားမလည်ဘူးလေ။သူတို့ကစကားပြန်နဲ့ပြန်တော့ရတယ်လေ။အဲဒီခါကျတော့ဗမာလူစာထုတ်ပြန်ရင်လည်းသူတို့ကအိကျတာလည်းမဟုတ်ဘူးလေ။သင်သားမြင်သားလူနားလည်နိုင်တဲ့စာလုံးလေးတွေနဲ့ဘုဘေချန်ဒီဘေချန်ကိုတော့အမှန်ကိုအမှန်တိုင်းသာတင်ပြပြီးတော့ဆက်ဆံသွားကြမယ်ဆိုရင်တော့ဒီဖက်တွေကယုံကြည်မှုတစ်ခုကိုတည်ဆောက်နိုင်ပြီပြန်လာနိုင်တယ်လို့ဆိုတော့ကျွန်တော်ထင်တယ
်။ရခိုင်ပြည်နယ်ကိုတွားရောက်ခဲ့တဲ့ဘာသာပေါင်းစုံကိုယ်စားလှယ်အဖွဲ့ဟာမြန်မာ၊ဒီရီလင်ကာ၊ကမ္ဘောဒီးယား၊အင်ဒိုနီးရှား၊ဂျပန်၊အိန္ဒိယနဲ့နော်ဝေနိုင်ငံကဘာသာရေးခေါင်းဆောင်တွေပါဝင်ပြီးဒီလ25ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။မကြခင်ရက်တွေမှာတော့ရခိုင်ခီးစင်နဲ့ပတ်သက်လို့တွေးမြင်ခဲ့တာတွေကိုသဘောထားကြေညာချက်တစ်စောင်ထုတ်ပြန်ဖို့လည်းရှိနေပါတယ်